မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့တွင်းကိုဗစ် -19 ရောဂါစုကြီးကာကွယ်တားဆီးနဲ့တိုက်ဖျက်ရေးလုပ်ငန်းတွေမှာရှေ့တန်းကနေပါဝင်နေကြတဲ့အမျိုးသမီးကျန်းမာရေးဝန်ထမ်းတချို့အကြောင်းကိုပြည်ရဲ့သတင်းပတ်တုံးကတင်ပြခဲ့ပါရယ်။ဒီသတင်းပတ်မှာတော့မြန်မာနိုင်ငံကအမျိုးသမီးကျန်းမာရေးဝန်ထမ်းတချို့ပြောပြတဲ့သူတို့ရဲ့အထွေအကြုံတွေအခက်အခဲတွေနဲ့ဒီရောဂါစုကြီးတိုက်ဖျက်တဲ့နေရာမှာရှေ့တန်းကနေဘလို့ရဲရဲဝံ့ဝံ့ပါဝင်နေကြတယ်ဆိုတာတွေကိုစုစည်းတင်ပြပေးပါမယ်ရှင်။ဘာသာရေးကနေဖြစ်ပေါ်နေတဲ့ COVID-19 ရောဂါကူးစက်မှုတွေကလည်းမြန်မာနိုင်ငံနဲ့ပြည်မလို့ခဲ့ပါဘူး။ရောဂါပိုးရှိမှရှိတက်ခွဲစမ်းသပ်မှုနမူနာ1000ကျော်လုတ်ခဲ့ပြီးတဲ့အထက်မှာ190ကျော်မှာရောဂါပိုးတွေ့ရှိထားတယ်လို့အတည်ပြုထားပြီးသေဆုံးသူ6ယောက်ရှိတယ်ဆိုတော့ကလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံအတွင်းကူးစက်မှုနှုန်းဟာဒီရောဂါစတင်ဖြစ်ပေါ်တဲ့အိန္ဒိယချင်းတရုတ်ဥပါဝင်တခြားဒေသတွင်းနိုင်ငံတွေတောက်တော့ကူးစက်မှုမများပါဘူး။ဒါပေမဲ့နိုင်ငံကကျန်းမာရေးပညာရှင်တွေကတော့မြန်မာအပါဝင်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးမှုတွေနဲ့ရောဂါရှာဖွေဖော်ထုတ်စရင်ကောက်ယူမှုအားနည်းရာတွေကြောင့်ကူးစက်မှုနှုန်းထဲတာဖြစ်နိုင်တယ်လို့သတိပေးကြတယ်လို့ဖွံ့ဖြိုးတဲ့နိုင်ငံတွေကလူတွေမှာဒီရောဂါကိုခုခံနိုင်စွမ်းအားတခြားနိုင်ငံတွေကလူတွေထက်ပိုပြီးတော့ရှိနေတာကြောင့်လည်းဖြစ်နိုင်တယ်ဆိုပြီးတွက်ဆပြောဆိုတာတွေလည်းရှိပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီရောဂါဟာအချိန်နေရာမရွေးလူမျိုးအသက်အရွယ်ကြားမှာမရွေးလူတိုင်းကိုကူးစက်နိုင်တဲ့အန္တရာယ်ရှိနေတယ်ဆိုတာကတော့မငြင်းနိုင်ပါဘူး။ဒီရောဂါကိုခုခံတွန်းလှန်နိုင်တဲ့အားရှိတဲ့သူတွေအတွက်ရောဂါလက္ခဏာခံစားရတာနည်းနိုင်ပေမဲ့လို့မခံနိုင်တဲ့သူတွေအတွက်ကတော့အသက်အန္တရာယ်ပါဖြစ်စေနိုင်တာပါ။ဒါကြောင့်ကိုကရောဂါကူးစက်ခံရလို့ခံနိုင်ရည်အားရှိတဲ့ဆိုရင်တော့မှကိုကနေခံနိုင်ရည်အားနည်းတဲ့သူတွေထံကိုရောဂါချက်စင်မပြတ်မိအောင်သတိထားရမယ့်တာဝန်ကအားလုံးမှာရှိနေတာပါ။ဒါကြောင့်လည်းအခုလိုအချိန်မျိုးမှာပေါ်ပေါ်ဆဆမနေမိဖို့ကသိတ်ကိုအရေးကြီးပါတယ်။ကျမ၏ဌာနတွေကနေချမှတ်ထားတဲ့ညွှန်ကြားချက်တွေကိုအပြည့်အဝလိုက်နာပြီးအခုလိုအချိန်မျိုးမှာပြည်သူတွေအားလုံးပူးပေါင်းဆောင်ရွက်ကြတဲ့လို့လက်ရှိမြန်မာနိုင်ငံအတွင်းယောဂါကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာရှေ့ရန်ကနေပါဝင်နေတဲ့မန္တလေးတိုင်းဒေသကြီးပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှူးဒေါက်တာတန်တန်းမြင့်ကပြောပါရယ
်ဒီကိုဗစ်ယောဂါကာကွယ်ချင်းချုပ်ရေးလုပ်ငန်းတွေကိုပြည်သူတွေအထူးကပါရှင်ပြည်သူတွေအားလုံးလိုက်လာမှသာရှင်ရင်ကျမတို့ရဲ့နိုင်ငံအတွင်းမှာပြန်လည်မှုတွေဖြစ်ပွားမှုတွေတည်ဆုံမှုတွေကိုချော့ချာနိုင်မှာဖြစ်ပါရှင်ဒါကြောင့်မို့ဒီချိန်မှာကျမတို့ကပထမအဆင့်အနေနဲ့နိုင်ငံသားပြန်လည်မှုကို quarantine ဖြစ်ကြတယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဖြစ်ပွားတဲ့ကိုယ်တိုင်ပြည်တွင်းမှာကိုဒေသတွင်းကူးစက်မှုတွေရှိပြီးတော့မှအဖြစ်များတဲ့မြို့နယ်တွေကနေပြီးတော့လာခဲ့လို့ရှိရင်ဒါတိုင်းရဲ့စီမံနေတဲ့စီမံခန့်ခွဲမှုတွေလုပ်ပြီးကန့်သတ်ထိန်းချုပ်တဲ့နေရာတွေမှာဆောင်ရွက်တဲ့နေရာလေးတွေမှာတော့ကျမတို့မှအခက်အခဲလေးတော့ရှိပါတယ်ဒါခံလန်းဆိုင်ရာများရဲ့ပူပေါင်းပါဝင်မှုနဲ့ဆောင်ရွက်ရတဲ့အခါမှာပြည်သူလူထုများဟာအဲ့ဒီနေထိုင်ရာဒေသတွေမှာနေထိုင်ရတာဟာသူတို့ရဲ့အဆင်မပြေမှုလေးဖြစ်ကြောဒါဟာကြုံတွေ့ရပါတယ်ဒီရဲ့အပေါ်မှာကျမတို့စီမံခန့်ခွဲမှုလုပ်ရတာလေးတွေကတော့နည်းနည်းလေးတော့အခက်အခဲရှိပါတယ်ဆက်သွယ်မှုလေးတွေပေါ့နော်ဆက်သွယ်ရှင်းပြမှုလေးတွေမှာတော့ဒါလေးတွေတော့အခက်အခဲရှိပါတယ်ရှင်
တခါတနက်နေ့ဟာမန္တလေးတိုင်းဒေသကြီးအတွင်းကိုရိုနာဗိုင်းရပること့စ်ကူးစက်မှုတွေကိုကာကွယ်ဟန့်ထားဖို့ကြိုးစားတဲ့နေရာမှာရောကုသမှုအပိုင်းမှာပါရှီရန်ကနေပါဝင်နေတဲ့အမျိုးသမီးစေဝန်ထမ်းတယောက်ပါလက်ရှိမြန်မာနိုင်ငံအတွင်းကိုဗစ်တိုက်ဖျက်ရေးလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေအများအပြားရှီရန်ကနေပါဝင်နေတဲ့ဆိုတာကိုလည်းဒေါက်တာတနက်မြင့်ကပြောပါတယ
်ဒီကိုဗစ် -19 ကဝယ်ချိန်ထုတ်ရေးလုပ်ငန်းတွေမှာအဓိကရှီရန်ကနေဒီတော်ဝင်ထမ်းဆောင်နေကြတာလေကျမတို့ရဲ့အခြေခံကျန်းမာရေးဝင်တန်းဒီ professionally ဖြစ်တဲ့ကပွားဆရာမများပေါ့နော်အဲ့ဒီကပွားဆရာမများကအဓိကဒီ COVID-19 မှာပြည်ပကပြန်လာတဲ့သူတွေပြည်ရင်းကပြန်လာတဲ့သူတွေဒါတွေနဲ့ထိစပ်တဲ့ဒီ fever surveillance လုပ်ငန်းတွေ quarantine လုပ်တဲ့လုပ်ငန်းတွေ contact tracing လုပ်ငန်းတွေဒါတွေအားလုံးကိုပါဖြစ်ဖြစ်ဆောင်ရွက်နေကြဟာကျမတို့ရဲ့ဝန်ထမ်းရဲ့အင်အားဦးရဲ့အရာပေါ့နော်အမျိုးသမီးတွေရဲ့ခံထားမှုကကျမတို့တော်တော်များပါတယ်
ဒီမနက်ရန်ထင်းလက်ရှိကူးစက်မှုအများဆုံးကတော့ရန်ကုန်တိုင်းဒေသကြီးအတွင်းမှာဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတစ်ခုဖြစ်တဲ့မြန်မာလိုနိုင်ငံငယ်တွေမှာရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုပမာဏများများမလုပ်ဆောင်နိုင်သေးတယ်လို့အစိုးရပိုင်းကာလတွေကဆိုရင်ထက်ခွဲစစ်ဆေးမှုနမူနာတွေကိုပြည်ပနိုင်ငံတွေအထိပို့ပြီးတော့စစ်ခဲ့ရတာပါ။လက်ရှိပြည်တွင်းမှာစစ်ဆေးလာနိုင်တဲ့အချိန်မှာလည်းထက်ခွဲနမူနာ၄ဆင့်ပြည့်အများ300ကနေ400လောက်ကိုပဲစစ်ဆေးနိုင်သေးတာဖြစ်ပါတယ်။လက်ရှိကျန်းမာရေးဝန်ထမ်းတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အင်းစိန်ပြည်သူ့စေယုံကြီးကတင်ကြားရေးနဲ့ကုသရေးဆိုင်ရာပါမောက္ခဒေါက်တာမမကြီးကအခုလိုပြောပါရယ်
မောင်မင်းနဲ့စိတ်ခေါ်မှုကတော့ဘာခက်ခဲရှိလဲဆိုကိုယ်ကာကွယ်မဲ့ PPE တွေလုံလောက်စွာရရှိမှာပါပဲပေါ့နော်အဲ့တော့နိုင်ငံတော်အစိုးရနဲ့မအားလို့မပေးဘူးလေပြီးတော့ပြီးပါရင်နေရပါပေါ့နော်ဆိုတော့အခုတပီးလို့ရှိတယ်ခန္ဓာကိုယ်တစ်ခုလုံးဟုတ်တဲ့ PPE ပေါ့ကာဗာအော်ဆာလို့ရဲနောက် respirator လို့ခေါ်ရတာပေါ့ all virus ဆို 100% ကာကွယ်ဆို N95 လို့ခေါ်တာပေါ့နော်ဆိုတော့အမတို့ကတော့ဆေးအုပ်ကြီးစီမှာလည်းမအားစာရေးတောင်းနေဆေးအုပ်ကြီးလည်းနေပြောတောင်းနေတန်အားလို့ဆိုတာမအားတတိယကြည့်တာမအားဆေးရုံကတွေ့ရဖြစ်နေကိစ္စတွေ့ပါရလေဆိုရင်ဆိုတော့ EC ကိုတောက်တာလည်းရှိရတယ်ပဲဒါ EC ကိုတွေ့လေဆိုအမှခိုင်အရန်ကိုပြည်သူတွေအားတက်တယ်လှူကြတာပေါ့နော်အဲ့တော့ Marotic ကလည်း N95 လည်းလှူတယ် PPE လည်းလှူတယ်ခေါင်းစည်းအကုန်လှူတယ်ကွာ mask တွေအစားလှူကြတယ်ဆိုတော့ရှင်လို့ရှိရင် comparatively ရန်ကုန်နဲ့ဆေးဥတီမှာ Marotic ဆေးဥကဟိုနည်းနည်းလေးလူရန်တောက်ခံရတယ်ပေါ့နော်
အခုချိန်မှာကူးစက်မှုတွေအလွန်အကျွံများတဲ့အခြေအနေမဟုတ်သေးတာကြောင့်ကင်တွယ်နိုင်တဲ့အနေအထားရှိနေသေးပေမဲ့လို့နောက်ပိုင်းလူနာတွေများလာရင်တော့အခက်အခဲတွေပိုးပြီးတော့ကြုံရနိုင်တယ်လို့ပြောတဲ့သူကတော့ရန်ကုန်တိုင်းနောက်ပိုင်းခရိုင်စေယုံကြီးမှတာဝန်ထမ်းနေတဲ့သူနာပြုဆရာမမလာတင်ယူပါမလာတင်ယူကတော့ကိုဗစ် -19 လူနာတွေကိုအထူးကူးစက်ပေးနေတဲ့ဝေဘာကြီးစေယုံမှဒီလိုလူနာတွေများနေတဲ့အချိန်ဝန်ထမ်းအင်အားဖြည့်သွားရောက်တာဝန်ထမ်းခဲ့ပြီးတော့မကြာခင်ရက်ပိုင်းတုန်းကမှသူ့ရဲ့မူရင်းဌာနစီရင်မှုပြန်ရောက်လာတဲ့သူပ
ါကုပါရေးပိုင်ပေါ်လိုအပ်တဲ့ပစ္စည်းပစ္စယကြီးစုံမှုပြီးလို့ရှိရင်လည်းဒီလူနာတွေထားမှဆိုလို့ရှိရင်လည်းဒီယောဂပိုးရှိတဲ့လူနာမျိုးတွေကိုထားဖို့အဆင်ပြေနိုင်လောက်ရဲ့အခန်းပုံစံမျိုးပေါ့နော်အဲ့လိုမျိုးတွေဖြစ်ဖို့ကုပါဝပါကီကတော့လည်းကြာပြီဆိုတော့လေကျွန်တော်ဒီမှာအသက်ဆောက်ထားတာကဒီ positive ထားဖို့အသက်ဆောက်တာအဆုံးလက်ဆောင်ဒီအမှားတော်လူနာအများကြီးမဆက်ဘူးလေ30လောက်ပဲရှိတယ်ဝေဘာကြီးရဲ့ capacity က90လောက်လက်ခံရဆိုတော့ဒီနေ့နေရာရောနည်းနည်းလေးဟွာဖြစ်တာပေါ့နော်အဲ့တော့ကျစီရလည်းအများကြီးနောက်ပိုင်းတော့လိုနိုင်တယ်ဥမာ PPE တို့ဇရက်ကောကဲတို့ဒီဝင်တဲ့ခါမှာတုံးပြူတဲ့ကျမရေးဝင်နေတဲ့တုံးပြူတဲ့ PPE မျိုးတွေပေါ့နော်ဒါရလူနာများရဲ့များလာတို့ကျမတို့အထဲဝင်ရဲ့အခြေအနေတွေကလည်းများလာနိုင်တယ်ပြီးလို့ရှိရင်လူများများလည်းဆရာဝန်ဆရာမအင်ဂျင်နီယာလည်းစာတုံးရောမယ်ဆိုတော့ဒီ PPE တွေခေါ်ခဲ့ရအကုန်လုံးကိုလည်းထပ်ပြီးတော့အင်အားဖြည့်ပေးနိုင်ဖို့အဆင်ပြေမယ်ပေါ့
လူအပ်တဲ့စေဝါထောက်ကူပစ္စည်းတွေမရှိတဲ့အခါမှာကုသရေးပိုင်းမှာခက်ခဲတွေပိုဖြစ်ရတယ်လို့ယောဂကုသနိုင်တဲ့အန်ဒီရဲ့ပုံများတယ်ဆိုတာကတော့ပြည်ခရိုင်စည်းရုံကမေးစည်းဆရာဝန်ဒေါက်တာမြင့်မြင့်စင်ရဲ့ဖြစ်ရက်ကတက်တယ်ပဲဖြစ်ပါတယ်။ကုသရေးပစ္စည်းကုရအလုံးလောက်မရှိတဲ့ကြားကနေကိုဗစ် -19 လူနာတယောက်ရဲ့အသက်ကိုကယ်ဖို့ကြိုးစားရင်ဒေါက်တာမြင့်မြင့်စင်ယောဂကုသခံရတာပါ။သူလိုပဲအခက်ခဲတွေကြားမှာလူနာတွေကိုပြည့်စုံဆောက်ရှောက်ပေးနေတဲ့အမျိုးသမီးစေဝန်တွေအခုချိန်မှာအများပြားရှိနေတာပါ။အင်းစင်စီယုံကြီးကဒေါက်တာမမကြီးကတော့သူကိုယ်တိုင်ဦးဆောင်ပြီး community fever clinic လို့ခေါ်တဲ့ကိုရက်ရွာအတွင်းအခမဲ့ဆေးခန်းတွေဖွင့်ပြီး COVID-19 ဖြစ်နေတဲ့အချိန်မှာတာမန်ဖျားနာသူတွေကိုကုသပေးတဲ့အပြင်ဒီရောဂါကူးစက်ခံထားရနိုင်ွယ်ရှိတဲ့သူတွေကိုလည်းသက်ဆိုင်ရာဆေးရုံဆေးခန်းတွေမှာလိုအပ်တဲ့ရောဂါစစ်ဆေးစံတမှုတွေနဲ့ကုသမှုတွေခံယူနိုင်အောင်အကူအညီပေးနေတဲ့သူဖြစ်ပါတယ်။ဘလူခံယူချက်တွေနဲ့အခုလိုလှုံ့ဆော်ဖြစ်တာပါလေ။
ဘာရီယာမိုတီဗေးရှင်းလဲဆိုပြောချင်တာကတော့ responsibility လာလို့ပဲယူဆပါတယ်။ဟိုကတော့ဟိုတက်နေတော့ယူဆတာဝန်ထမ်းဆောင်တယ်လို့မှယူဆပါတယ်
။ကျမရေဝန်ထမ်းတယောက်အနေနဲ့ပြည်သူရဲ့ကျန်းမာရေးကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိတဲ့ဆိုရဲယုံကြည်ချက်ခံယူချက်နဲ့ပဲ COVID-19 ကာလမှာလည်းတာဝန်ကြည်ရှင်တယ်လို့သူနာပြုဆရာမမန္တာတင်ကြီးဦးကလည်းပြောပါတယ်။
သွားဝင်နေဖြစ်တဲ့အတွက်သွားတို့ကတရတာဝန်အခြေမဲ့ထမ်းဆောင်မှုအသင့်ချင်နေရမှာပေါ့နော်အဲ့တော့မိသားစုဆိုတာမျိုးကလည်းကျမတို့ကအဝေးမှာပဲပေါ့ဒီကျမတို့မိသားစုဆိုရင်လည်းနေမှာပေါ့ကျမတို့ကကိုကြီးချင်းကုန်မှာပေါ့နော်အဲ့တော့အဝေးမှာကလန်းလိုက်ရတယ်ကျမတို့ပြည်သူရတာမျိုးပေါ့နော်အမှားတားတာမျိုးလေးလည်းရှိတာပေါ့တော့ဒါဖြစ်ကျမတို့ကတော့ကျမရဲ့ဝန်ထမ်းဖြစ်တဲ့အတွက်ကိုယ့်ရဲ့ဒီလူတို့ပေါ်မှာဖြစ်နေတဲ့ဒီရောဂါကိုအပေါ်မှာကျွန်တော်ကောက်တယ်ဖို့တာဝန်ကျွန်တော်မှရှိထားပြီးတာလေ
မြန်မာနိုင်ငံမှာသူနာပြုအများစုဟာအမျိုးသမီးတွေဖြစ်ပါတယ်အခုလို COVID-19 ရောဂါကျုံလာရတဲ့အချိန်မှာလူနာရင်းရဲ့နေ့စဉ်တိုက်ရိုက်ချိတွေ့ကုသမှုပေးနေရတာကလည်းဒီလိုသူနာပြုတွေပဲဖြစ်ပါတယ်အလားတူ COVID-19 ရောဂါကာကွယ်တားဆီးရင်းနဲ့တိုက်ဖြတ်ရေးလုပ်ငန်းအစစ်စစ်မှာအမျိုးသမီးစီးဝင်တွေဟာအမျိုးသားတွေနဲ့ကြမ်းတူရှေ့တန်းမှာရှိနေပါတယ်လို့ဒေါက်တာတန်တန်မြင့်ကလည်းပြောပါတယ်
ဒီချိန်မှာကိုယ့်ရဲ့ကြာရာတောင်းဝင်ပေါ့နော်ကြာရာရဲ့အခန်းကဏ္ဍကျမတို့ဆောင်ရရမှာပဲနော်အဲဆိုကျမတို့အမျိုးသမီးရလေဘာဖြစ်ဖြစ်အမျိုးသားများနဲ့အတူဒန်းလူဆောင်ရနိုင်တာပဲလေနော် anti site တွေရောအဖြေပါ surveillance လုပ်ငန်းတွေ contact tracing လုပ်ငန်းတွေပါလေကျမတို့ဒီအမျိုးသမီးများတွားရောက်ပြီးတော့ပေါ့နော်ဒါကြွားဒီခိတွားရောက်ပြီးတော့မှဒီလုပ်ငန်းတွေကိုဟိုဆောင်ရနေကြရတာပါဒီကဏ္ဍမှာတော့အမျိုးသမီးတွေကအားလုံးအမျိုးသားများနေတူပေါ့ဗျာကျမတို့ဘာဖြစ်ဖြစ်ရှီရန်ကနေပြီးတော့ဆောင်ရနေတဲ့လူတွေပြောရမှာပေါ့နော
် COVID-19 ရောဂါတိုက်ဖျက်ရေးမှာရှီရန်ကနေပါဝင်နေကြတဲ့ဒီလိုအမျိုးသမီးအမျိုးသားစီးဝင်တဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတော့လေးစားသိမှတ်ပြုစရာဖြစ်ပါတယ် လူရကူယောဂကူးစက်ခံရနိုင်တဲ့အခြေအနေတွေကြားမှာပဲဒီကနေ့မြန်မာအမျိုးသမီးစေဝန်နှံတွေအများအပြားကိုဗစ် -19 တက်ဖက်ရေးမှာရှင်းလင်းကနေပါဝင်နေကြတဲ့ဆရာဝန်တင်ပြရင်းနဲ့ပဲဒီစင်းဖက်ရဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲညှနာဝင်ပြပါရှင်ဒီမှာပြန်ပြီးပြပါရှင
Not an arm any longer, cause you deepen the conviction in my